Welcome to the Voice of America in Burmese.
Mingla menake ma shin. Washington News of VOA American San ga ni 2019 khu ni Mesh na 26 ye tanin mu ni nyin ne khin season go Myanmar Sanaw Jain minute 6 nai ga ni 9 nai thi line to meter 3240 49 ga ni dai yai thong lin taw ma ba shin. Tama injin nai ma.
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံမိုဆုမြို့ပြန်လည်တင်းပတ်ရေးထိုးစစ်တွေအတွင်းအရသာတရားလည်းမနေ့သိဆုံးခဲ့ပါတယ်ဘလရုစ်နိုင်ငံမှာသတင်းတော့ဆက်ဦးအပါဝင်ဆန္ဒပြသူရာနဲ့ချီပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ရက်စီမီချူတာရဲ့အတွက်လုံဆောင်တဲ့ကဘာမီအတွက်တနာရီအစီအစဉ်မှာမြန်မာနိုင်ငံလည်းပါဝင်ဆင်နွှဲခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းအစီအစဉ်အပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာဆိုရင်တော့
ကိုရင်ဟိုပြန်ပို့မယ်ဆိုရင်အင်မတန်ဆိုးရတဲ့အခြေအနေနဲ့အသက်အန္တရာယ်ပါဆိုရင်ရတယ်ဆိုတော့ကျွန်တော်တို့နားလည်ထားတယ်။အဲ့ဒီအပေါ်မှာဒါကြောင့်မလို့ပြန်ပို့မယ်
။ဒါကတော့ကနေဒါမှာနိုင်ငံရေးခုလုံခွင့်ရှောက်ထားစေကိုတန်းစုကိုမြန်မာနိုင်ငံပြန်ပို့မယ်ကနေဒါအစိုးရရဲ့အစီအစဉ်ကိုသူတို့ကန့်ကွက်ကြောင်း BSDU အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောဆိုသွားတာပါ။သတင်းအစီအစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရမှာပါရှင်။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုပြောပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်။အီရန်နိုင်ငံမိုဆူးမြို့ကို ISIS စစ်သေးကြွရဲ့လက်ကနေပြန်လဲတင်ပိုက်နိုင်ရေးအတွက်အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကလေကြောင်းစစ်စင်ရေးတွေပြုလုပ်နေတာမှာလူပေါင်း100ကျော်တေဆုံးသွားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲဒီလေကြောင်းတက်ခတ်မှုပြုလုပ်နေတယ်ဆိုတာကိုအမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေကလည်းစနေနေ့မှာအတည်ပြုပြောဆိုပါတယ်။မိုဆူးမြို့ကို IS အဖွဲ့လက်ထက်ကပြန်တင်ပိုက်နိုင်ရေးပြုလုပ်နေတဲ့စစ်စင်ရေးတွေကြောင့်အရသာတေဆုံးမှုအများအပြားရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်သူတို့ရဲ့ထိုးစစ်ဆင်မှုတွေကိုခိတ္တရဆိုင်းထားမဲ့အကြောင်းအီရတ်အစိုးရကစနေနေ့အစောပိုင်းမှာကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲလေကြောင်းစစ်စင်ရေးပြုလုပ်နေကြောင်းအမေရိကန်ဘက်ကကြေညာချက်ထုတ်ပေါ်လာတာပါ။မိုဆူးမြို့ပြန်လည်တင်ပိုက်ရေးထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် GDD ရက်ွက်အနီးဝန်းကျင်မှာအရသာတရတဲ့မင်းနဲ့တည်ဆုံးခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေကြောင်းအမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုရှာဖွေတဲ့အနေနဲ့ GDD ရက်ွက်အပေါ်မှာညွန်မောင်းအဖွဲ့တွေရဲ့လေရင်တွေပုံမှန်ပြန်တန်းနေရှိကြောင်းဒါပေမဲ့အရသာတည်ဆုံးမှုနည်းလမ်းတွေပြနေအောင်ကြိုတင်ပြင်ဆင်မှုတွေကိုအစွမ်းကုန်လုပ်ဆောင်လေးရှိကြောင်းညွန်မောင်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ဘီလာရုစ်နိုင်ငံမစ်မြို့မှာတားမြစ်ထားတဲ့ဂျာကခြေတဲ့ဆန္ဒပြပွဲတွေဆက်လုပ်ဖို့ကြိုးစားသူတွေကိုအဓိကရုံးနှိမ်နှင်းရေးရဲတပ်ဖွဲ့ကစနေမနေ့တုန်းကလူစုကွဲနှိမ်နှင်းခဲ့ပြီးလူရာနဲ့ချီဖမ်းဆီးခဲ့ပါတယ်။ဖမ်းခံရသူတွေကိုရဲတွေကရိုက်နှက်ခဲ့သလိုသူတို့အတွက်ရေးပေါ်စေကူသမှုလိုအပ်နေတယ်လို့လူအခွင့်ရေးလှုပ်ရှားအဖွဲ့ကပြောပါတယ်။လူသမားတွေပေါ်အခွန်အသစ်တိုးကောက်မှာကိုစန့်ကျင်တဲ့အနေနဲ့လူပေါင်း900လောက်ဟာမစ်မြို့တော်ရဲ့အဓိကနေရာကိုဖျက်ချော်ချီတက်ဖို့ကြိုးစားခဲ့တာပါ။ထရက်ကားပေါ်အပြည့်ပါလာတဲ့ရဲတွေကဆန္ဒပြသူတွေကိုလမ်းခုလိုက်မှာနံပါတ်ဒုတ်တီနဲ့ဝင်ရောက်ရိုက်ခဲ့ပါတယ်။လက်နက်မဲ့တာမန်အရသားတွေရိုက်နှက်ခံရတယ်လို့မျက်မြင်တွေကပြောပါတယ်။သတင်းတော့အနည်းဆုံး10ဦးလဲအဖမ်းခံရတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။မြို့တော် Mix မှာရှိတဲ့ Vesna 96အတိုက်ခံအဖွဲ့ရဲ့ရုံးကိုရဲတွေကစနေမနေ့ပိုင်းအစောပိုင်းမှာဝင်ရောက်စီးနှင်းခဲ့ပြီးနိုင်ငံရေးလှုပ်ရှားသူ60လောက်ကိုဖမ်းဆီးသွားတယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။ဒါစင်နဲ့ကြည့်တဲ့စစ်သွေးကြတွေကလက်နက်ကင်ပုံကံမှုလုပ်ဖို့ကြံစည်ခဲ့တယ်ဆိုပြီးသမ္မတလူကာရှန်ကိုကဒီသတင်းမှအစောပိုင်းမှာပြောကြားခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုအစားထုတ်ဖို့ကြိုးစားမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဘက်ကိုဦးလှည့်သွားပြီးဖြစ်ပါတယ်။သူ့အနေနဲ့ကြီးမားတဲ့အခွန်ချော့ချမှုတွေနဲ့အခွန်ကောက်ခံရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအပြင်းအထန်စတင်ဆောင်ရွက်တော့မှာဖြစ်ကြောင်းအဲ့ဒီကိစ္စဟာသူ့နောက်လှုပ်ဆောင်မဲ့အစီအစဉ်ဖြစ်ကြောင်းဩဘာမားကေယားလို့ခေါ်တဲ့အခကျင်းငွေတက်တာစွာကျန်းမာရေးပြည်သူဆောင်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ်ကို Republican Party ဘက်ကပြန်လည်ရုပ်သိမ်းပြီးတဲ့နောက်တောက်ကြနေမှာသမ္မတ Donald Trump ကအင်ဗျူတော်မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အောက်လွတ်တော်မှာလုံလောက်တဲ့မဲ့အရေးအတွက်မရနိုင်တာကြောင့်အဲ့ဒီကျမကြီးဆောင်ရှောက်မှုအစီအစဉ်ကိုအစားထိုးမဲ့ဥပဒေတစ်ကိုတင်သွင်းဖို့ Republican Party ကတောက်ချနေမှာပြန်လည်ရုပ်သိမ်းလိုက်တာပါအစိုးရကပြင်ဆင်နေတဲ့အကွန်ကောက်ခံမဲ့ဥပဒေကြောင့်ရေးဆွဲမှုတွေကိုသူ့အနေနဲ့ဥဆောင်လုပ်ကိုင်နေကြောင်း Axios ဆိုတဲ့ online သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းဗန္ဒားရေးဝန်ကြီးစတီဗင်မနုချင်းကတောက်ချန်နေအစောပိုင်းမှာပြောကြားခဲ့ပါတယ်။အဆိုပြုတင်သွင်းမဲ့ဥပဒေချာနဲ့မှာလူပုဂ္ဂိုလ်တဦးချင်းနဲ့ကုမ္ပဏီတွေအပေါ်ကောက်ခံတဲ့အခွင့်အရေးရှော့ချပေးရေးပါဝင်မှာဖြစ်ပြီးသူတို့ရဲ့ရည်ရွယ်ချက်ဟာအလေအလတ်ဝင်ငွေရှိသူတွေအတွက်ဖြစ်ပြီးဝင်ငွေအများဆုံးရတဲ့ထိပ်ပိုင်းလူတွေအတွက်မဟုတ်ကြောင်းစတီဗင်မနုချင်းကပြောပါတယ်။
EU ရောဘတ်သမဂခေါင်းဆောင်တွေက EU အနှစ်60ပြည့်အထိမ်းအမှတ်ကိုစနေနေ့ကဆင်နွှဲခဲ့ကြပြီးအီတလီနိုင်ငံရောမမှာသဘောတူညီမှုအစ်စ်တရက်ကို EU ခေါင်းဆောင်တွေလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာ EU ကနေပြည်ထိုင်နိုင်ငံခွဲထွက်ဖို့၄ရက်အကြာမှာပြုလုပ်ခဲ့ကြတာပါ။1958ခုနှစ်မှာ EU ဥရောပသမဂ္ဂကိုစတင်ထူထောင်ခဲ့တဲ့6နိုင်ငံအပါအဝင်နိုင်ငံပေါင်း28နိုင်ငံကကြေညာချက်စရံအစ်စ်မှာအတူတူလက်မှတ်ထိုးဖို့တွေ့ဆုံခဲ့ကြပါတယ်။တင်တို့ဟာ EU ရဲ့ခေါင်းဆောင်တွေဖြစ်တယ်ဆိုတာပြသလိုက်ကြပါလွန်ခဲ့တဲ့နှစ်60ကဥရောပပေါင်းစည်းရေးသူရဲကောင်းတွေရဲ့တမိုင်းအမွေကိုခင်ဗျားတို့ဆက်လက်ကျင့်သုံးနိုင်တယ်ဆိုတာပြသကြစမ်းပါလို့ EU ဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်တက်ဆာပြောပါတယ်အခုလိုဥရောပသမဂ္ဂထူထောင်ခြင်းနှစ်60ပြည့်အချိန်အထိအဖွဲ့အစည်းအောင်အောင်မြင်ရည်တည်နိုင်တာကိုအထူးဝမ်းမြောက်ကြောင်းနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကဗီဒီယိုအနေနဲ့သင့်ချီးကျူးစကားပြောခဲ့ပါတယ်ဒီဤရောယောမမျိုးမှာအခမ်းအနားတက်ရောက်ခဲ့တဲ့နိုင်ငံဒီထဲမှာဗြိတိန်နိုင်ငံမပါဝင်ပဲဗြိတိန်နိုင်ငံကဒီဥရောပသမဂ္ဂကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းစဉ်တွေကိုမကြာခင်ရပ်ပိုင်းမှာစတင်လုပ်ဆောင်မှာဖြစ်ပါတယ
် UAB ဝိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေခြုံလွှဲပေးနေပါတယ်ရှင
်ဖီမေကန်တန်ကသတင်းတွေကိုဆက်လက်ကြင်ညာပေးနေတာပါခင်ဗျာလျှက်စီမီချွေတာရေးအတွက်ရည်ရွယ်ပြုလုပ်တဲ့ App Hour ခေါ်ကဘာမီအတွက်တနာရီအထိမ်းအခမ်းအနားမှာမြန်မာနိုင်ငံကလည်းပထမဆုံးအကြိမ်ဖြစ်စနေနေ့ညကပါဝင်ဆင်နွှဲခဲ့တာမှာရန်ကုန်မြို့မှာရှိတဲ့နိုင်ငံရဲ့အထင်ရှားဆုံးရွှေတဂုံစီတီတော်ကြီးမှာထောင်နဲ့ချီတဲ့စီမီတွေထွန်းညီပူဇော်ခဲ့ကြပါတယ်။ထွန်းညီလိုက်တဲ့စီမီရောင်တွေဟာတင်ဂုတ်တရကုန်းမြေပေါ်မှာရှိတဲ့တက်တန်းအဖြစ်နှစ်ပေါင်း 2,600 ကျော်ရှိပြီဖြစ်တဲ့ရွှေတဂုံစီတီကြီးကနေရောင်ပြန်ဟပ်ပြီးကောင်းကင်တစ်ခုလုံးကိုပါလင်းထိန်သွားစေတယ်လို့ဆိုပါတယ်။ဒီအခမ်းအနားကို WWF တော်ရန်တရိတ်ဆံများနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ဆောင်ရှောက်ရေးရန်ကုန်ဝန်အဖွဲ့နဲ့မြန်မာဥရုယာတီပြောင်းလဲမှုဆိုင်ရာညွန်ပေါင်းအဖွဲ့တို့ကဦးစီးကျင်းပခဲ့ကြတာဖြစ်ပြီးတခြားအထင်ကရာပုဂ္ဂိုလ်တွေနဲ့စေစနာဝန်ထမ်းအများပြားလည်းပါဝင်ကူညီဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ကမ္ဘာတဝန်လျက်စစ်မီအသုံးပြုမှုတနအီရတန်ရေးအတွက်ရည်ရွယ်ပြီး WWF ကမ္ဘာတော်ရိုင်းတရိတ်ဆန်များရာမှုမှုအဖွဲ့ကစတင်လိုက်တဲ့ဒီကမ္ဘာမြေအတွက်တနအီအထိမ်းအမှတ်အဖြစ်နဲ့အာရှတလွှားမှာရှိတဲ့နိုင်ငံတွေကတခြားအထင်ကရာအဆောက်အဦတွေနဲ့နိုင်ငံတကာကမြို့ကြီးတွေမှာလည်းလျက်စစ်မီတွေပိတ်ပစ်ခဲ့ကြပါတယ်။ကမ္ဘာမြေနေ့မှာဒီကမှာခင်ဗျာကဘာမီအတွက်တနာရီနေ့မှာပါဝင်တဲ့ကဘာတဝမ်းကနိုင်ငံတွေကမြို့ကြီးတွေမှာမိမိတို့တိုင်းပြည်အသီးသီးရဲ့ဒေသဆန်တော်ချိန်ည7နာရီခွဲကနေတကောင်ကျော်12နာရီခွဲအကြာလျှက်စစ်မီတွေပိတ်ပြီးကဘာမီနေ့အဖြစ်ကဘာမီအတွက်တနာရီနေ့အဖြစ်ပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ
်ဥရောပသမဂ္ဂထဲကနေပြည်ထောင်နိုင်ငံနှုတ်ထွက်ဖို့၄ရက်တာလူတော့ချိန်မှာပဲပြည်ထောင်နိုင်ငံရေးပါတီတစ်ခုဟာသူ့ရဲ့တခုတည်းသောပါလီမန်အမတ်နေရာကိုဆုံးရှုံးသွားပါတယ်လူဝင်မှုနဲ့ EU ကိုဆန့်ကျင်တဲ့ UKIP ပါတီရဲ့တူဦးရီတော်ပါလီမန်အမတ် Douglas Carswell ကသူဟာပါတီကနှုတ်ထွက်တော်မယ်လို့စနေနေ့မှာကြေညာပါတယ်။အခုအချိန်မှာ Brexit ကော EU ကနေနှုတ်ထွက်ရေးလုပ်ငန်းဟာအခြေအနေကောင်းနေတယ်လို့သူ့ပါတီကခံစားရပြီးပါတီအတွက်သူလှုပ်ဆောင်စရာတွေကုန်ဆုံးသွားပြီဖြစ်တဲ့အတွက်ပါတီကနေနှုတ်ထွက်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ပါလီမန်ဖွဲ့ဝင်အဖြစ်ကတော့နှုတ်ထွက်မယ်လို့သူကပြောဆိုခြင်းမရှိပါဘူး။ Carswell ဟာပါတီတောင်သူ Farage နဲ့အချိန်တော်ကြာထိတ်တန့်ရင်ဆိုင်မှုဖြစ်ခဲ့ပြီးလူဝင်မှုကြီးကြပ်ရေးမှသဘောထားပြော့ပြောင်းသူလို့ဝေဖန်ခံခဲ့ရပါတယ
်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဗြိတိန်ကလန်ဒန်မြို့က Westminster တရားပေါ်နဲ့ပါလီမန်အဆောက်အဦဤလူပေါင်း၄ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်ခဲ့သူအသက်50နှစ်အရွယ်ခါလစ်မာဆုအကြောင်းအခုအချိန်မှာအများအပြားသိရှိထားပြီးဖြစ်ပေမဲ့အဲ့ဒီသိရှိမှုတွေဟာလုံလောက်မှုမရှိသေးပါဘူး။သူဟာလန်ဒန်မြို့ရဲ့နဲ့89ကီလိုမီတာဝေးတဲ့တောင်ပိုင်းဒေသ Brighton မြို့ကဈေးသက်သားတဲ့ဟိုတယ်တစ်ခုမှာတဲပြီးနောက်ဆုံးညစာအဖြစ်ခဘပ်အသားကင်ကိုစားခဲ့ကြောင်းသူဟာမကြသေးခင်ကာလတွေအတွင်းဥရောပတလွှားဖြစ်သွားခဲ့တဲ့ဂျီဟတ်အကြမ်းဖက်မှုတွေကိုကျူးလွန်သူတွေရဲ့အမည်စင်းနဲ့ပါလာမဲ့နောက်ထပ်အကြမ်းဖက်သမားတဦးဖြစ်လိမ့်မယ်ဆိုတာဘလို့မှမခံမမ်းမိခဲ့ကြောင်းဟိုတယ်ဝန်ထမ်းတွေကပြောပါတယ်ခါလစ်မတ်ဆုဟာပေါ်ရည်ပြီးအမြဲပြုံးနေသူတူဖြစ်ကြောင်းကမ်းခြေအပန်းဖြေမျိုးဖြစ်တဲ့ Brighton မြို့မှာရှိတဲ့သူ့မိတ်ဆွေထံလာလေခြင်းဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။အကျန်းဖက်တိုက်ခိုက်မှုမပြုတ်ခင်နိုင်ပိုင်းအလိုမှာပဲဟိုတယ်ဝန်ထမ်းတွေနဲ့ရီမောမောဟာတာနော်ပြီးသူနေတဲ့ခဲ့တဲ့အကြောင်းဆိုင်ရာစကားရပ်တွေကိုပြောကြားခဲ့ကြောင်းဟိုတယ်မန်နေဂျာကပြောပါတယ်။
She live in the dining and in a through Mohammed Dija, she in a net of our dung a timber muma, a piansani pinitajo, did that win Timma Muji 20 bare, Mirapin, a shiba changu piabi, a piansan to a tanare in a palani garo, Medimian pinet, Nang and Duma swing boya, chin in it, in Sanya Varekma.
ဒါကတော့တနင်္ဂနွေနေ့နဲ့ခင်ဗျာတို့မြန်မာပိုင်းသတင်းစီစဉ်ကိုကိုစောဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်ကျမတို့ဗီအိုအေမြန်မာပိုင်းစီစဉ်ကိုFacebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါကနေဒါနိုင်ငံမှာနိုင်ငံရေးခုလုံခွင့်ရှောက်ထားပြီးအခုချိန်ထိနေထိုင်ခွင့်မရှိမရရှိသေးတဲ့ PSDO မြန်မာကျောင်းသားများဒီမိုကရက်တစ်အဖွဲ့ကနေဒါကကျင်ညာချက်ထုတ်ပြန်လိုက်ပါတယ်။တရားဥပဒေစိုးမိုးမှုအပြည့်အဝမရရှိသေးတဲ့လက်ရှိအခြေအနေမှာကိုတန်းဆိုးကိုမြန်မာနိုင်ငံပြန်ပို့လိုက်ရင်သူ့လုံခြုံရေးအတွက်စိုးရိမ်ရတယ်လို့ဆိုပါတယ်။ထောင်900ရှစ်ဆယ်ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုတန်းဆိုးဟာရဲရင်အမည်နဲ့1986ခုနှစ်တုန်းကမြန်မာနိုင်ငံမြင်းမျိုးကနေထိ
Dong San Suji Usaune Anedi Soya Apia at the Anaya Bide now, Ayata Soya Delabi, Democracy Twin Sound Pyongle Mude Chipo Lanida, Pipama Yang Nijare, Democracy Ye Tedra Lucia to the Cho, Nimanangu Pian Wing Yanidarigo Gigi Apin, Kutanso Ninele, Nimanangu Pian Lu Yan and Jong, Kanida Luimu Gija Ye, Doka de Yene, Nangada Yi Sanya Wunji Tanaga, Pian Le Tonta Lara Chibare. Kabimele, Kanida Asuya ga Kutan Sugu, Piampu Sinzare Niyama, Nimanga Dringa Leshi Begri Ichini Dine Kwa Chare Tonta Chetipo, Achika Losauna Pibi, Leshi Ichini Ya, Nimanga Dwima, Tia Uri Sumumu Mishida Gu Dwimi Niyara Jao. Akuchi Matugu Piampu La Ying Emadan Suware Ichini Dine Yin Sanyana Ine Dwe, Tugu Piama Pubu, BSDO, Nyama Jongnamia Democratic Apwe Kanida ga Tang Suya Jin Pichao, BSDO Apweye Pianjaye Tawanga Unyulaga Piobare.
ဆိုတော့ကျညာရဲ့ဒုက္ခကလက်ရှိကနေတိုင်းအမေရိကန်ကသူ့ကိုတရားစွဲထားတယ်နောက်တခါအဲ့ဒီတရားစွဲချက်အပေါ်မှာသူတို့တက်ပြီးပြတယ်နိုင်ငံတကာကUNACR ကနော်လူ့ခွင့်ရေးအဖွဲ့တွေကနောက်သတင်းဌာနတွေကပြောတယ်ပြောကြားချက်တွေကိုကိုးကားပြီးတော့အကောင်းမြင်ဝါဒတွေပဲသတင်းဌာနတွေတိုင်းကပြောကြားချက်တွေအရသူကဗမာပြည်ရဲ့အခြေအနေအမတန်ကောင်းနေပြီ အဲ့ဒါတချို့ပုံစံတွေလည်းပြန်လို့ရတယ်သွားလို့ရတယ်ဆိုတာတွေထောက်ထားပြပြီးတော့လူကိုလည်းပြန်လို့ရတယ်ဆိုပြီးတော့ပြန်ပို့မယ်အနေအထားမျိုးဖြစ်နေတယ်အဲ့ဒီအနေအထားကကျွန်တော်လက်ကနိုင်တဲ့အနေအထားမဟုတ်ဘူးကျွန်တော်သိနေတာကမြန်မာနိုင်ငံရဲ့အခြေအနေကအပြင်မှာထွက်ပေါ်နေတဲ့ဟိုသတင်းဌာနတွေနဲ့
ဒီတိရဲဝင်ကြီးဌာနပေါ်မှာဩဇာတက်ရောက်မှုမရှိတာတွေအပေါ်မှာကိုရင်းဟိုပြန်ပို့မယ်ဆိုရင်အင်မတန်ဆိုးရတဲ့အခြေအနေနဲ့အသက်အန္တရာယ်ပါဆိုရင်ရတယ်ဆိုတာကိုကျွန်တော်တို့နားလည်ထားတယ်အဲ့ဒီအပေါ်မှာဒါကြောင့်မလို့ပြန်ပို့မယ်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့မယ်ကိစ္စကိုကျွန်တော်တို့ပြင်းပြထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်ကိုတန်းဆိုးဟာ 1996ခုနှစ်တုန်းကထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့သူတူဦးဖြစ်တာကြောင့်အမေရိကန်အစိုးရကသူ့ကိုတရားဝင်နေထိုင်ခွင့်မပေးခဲ့တဲ့အပြင်2009ရာကိုးဆယ်6ခုနှစ်နဲ့2009ရာအကြာသူ့ကိုနှစ်ကြိမ်တန်တဲ့ဖမ်းဆီးအကျဉ်းချခဲ့ပါတယ်2009ခုနှစ်စက်တင်ဘာလ11ရက်နေ့က 9/11ပေါ်မှာလည်းအမေရိကန်အစိုးရဘက်ကတင်ကြပ်မှုတွေတုံ့ပြန်ချမှတ်လာပါတယ်2009ခုနှစ်မှာဒုတိယအကြိမ်ဖမ်းခံလိုက်ရပြီးတဲ့နောက်သူ့အနေနဲ့အစိုးရထံမှအပတ်စဉ်လက်မှတ်သွားထိုးရတာကိုနေထိုင်တဲ့ပြည်နယ်ကလွဲလို့သူတို့ခွင့်ပြုချက်မပါဘဲခီးထွက်ခွင့်မရှိတာတွေဖြစ်လာတာကြောင့်နောက်ဆုံးကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့တာလို့ကိုတန်းဆိုးက VOA ကိုရှင်းပြခဲ့ပူပါတယ်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခေါ်လုံဝင်လျှောက်ထားခဲ့ပေမဲ့သူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာဖြစ်ပါတယ် မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲမှုတွေဖြစ်ပေါ်လာအောင်2988ခုနှစ်ခရဲကတနင်္လာနေ့ဘက်ကပါဝင်ဆောင်ရွက်ခဲ့သူရဲဘော်ရဲဘက်တအုပ်ဖြစ်တာကြောင့်သူဆန္ဒမပါဘဲအခုအချိန်မှာပြန်မပို့ဖို့ကနေဒါမှာရောက်နေကြတဲ့မြန်မာဒီမိုကရေစီရဲ့အတွက်ကြလှှရှားသူတွေအကြားတူညီတဲ့သဘောထားတွေရှိကြတယ်လို့လည်း
ကိုတန်းဆိုးကဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံအတွက်ဒီမိုကရေစီတိုက်ပွဲဝင်ခဲ့တဲ့မြန်မာနိုင်ငံအာဏာရှင်ဆီဆိုးကဥက္ကလွန်မြောက်ဖို့အတွက်ကြိုးပမ်းခဲ့တဲ့ကျွန်တော်တို့ရဲ့ရဲဘော်ရဲဘက်တယောက်ဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အားလုံးကတသေးတသားတဲ့တသန်နေနဲ့ကိုတန်းဆိုးအပေါ်မှာပူပင်တော့ကရောက်ပြီးတော့ဒီလိုအဖြစ်မျိုးမဖြစ်စေလို့မြန်မာပြည်ကိုအခုလောလောဆ
Nangan Piampo Ye to Kanira Soyaga, pre-removal risk assessment lo kore, now song assist season muri go low sound navy chipare. BSDO Opega Topian Jinajako, Kanira Winijone, Luemu Jija Ye Tanaro Opawin, Kanira Soya Apoe Dwinga Dawin Shituri, Loto Amati Tan Pipu Dama Pitelu Tiabare. Nangangama Yonija and Yama Democracy Ye Tetua Lucia to Regale, Kanira Soya Nine, Kutan Sogo, Piamapu Ye to Kanira Soya Dawin Shituri Ne, Loto Amati Tan. Lamatu Tansu Muri Losau Nijabarekna.
A ku salap yro, Talwimma Yegadari Tisaume, Dio Suya Ye Simagina Patalu, Tongda Wipan Tim Yatari, Uanki Yem Nima Yi Tong de Chaku, Nasi Yamavashi.
Talwimha Dio Bigam Yamapi Degu Sisi Nidem Yipale. Talwime เดี๋ยวซวยหาเดี๋ยวไปตันลุยมาเยกาดามาสอบเพยามาไปตันลุยมาดาเยกาดาด้วยที่สอบผู้มังงิจจาทาบาเดรวมมีขอเดี๋ยวตันลุยมาเยกาดาที่สอบมาบ่ฮู้จองโดยเนี่ยนี่กูไปงาถุยเดเดี๋ยวยีอาเสียเสียงงานนี่สิมังงิมาบ่เปียบาเดอลุนจีมาเดเกียสนิดที่สินี่เดเดี๋ยวตันลุยหาอะเส้นสอบมะคันเนี่ยด้วยเยกาดาที่สอบหยังอิจิเจเปสิเล่มเหลุเดี๋ยวก็อยู่ซะบาเด ยังเกียร์ปีมุ่งพินิจกุศลตั้งซีซีเนี่ยมีมาตั้งเรื่องฮาเล่เป็นว่าเรื่องเกียร์สิ่งที่ชีวิตดีตาพิบัติเลยแต่ว่าแม่มีมาตั้งเรื่องอุติอุสุยากันทั้งบุมาทาร์เอตัวยังการาดูที่สอบที่ที่อันเดียสิทธิ์ทุยบุที่มังงิ้งชาทาวาเลยมีมาตั้งเรื่องมาเยียร์เดียสิทธิ์ทุยบุที่อยู่ในทั้งหัวยองซาบุยังมาอุสุยากันทบทาวาเลยแต่ว่ามีฮาที่อุปีเรามาตั้งบุชีบุยังมาพีเรียอยู่ตัวทั้งบุมิชิโรเดทบทพินิจกุ
ยามาสุยาเสสเซก้าเด็กขันทาวาเร่ตัวเจ้าเนวาร์เรียามาสุยากูซีอุนเตนเวนบียามาตันเวมาฮิการางาคูติซาบูเตียวสุยาเนียอาเลสเอคอร์ปอเรชันริกาจูบานิจาวาเร่ตันเวมาฮิการาติซาวลูพิปอลามีอันเดียจาวไดนารีติมพิลาราสังอาหินลาวชิบาวีสลุงอันเดอร์ทรัสซูเรสารังโอไทมิมาสเชาวเพกาหน้าท้องตงกุเนมาไทมาดานเนทวีบีหน้าท้องลีกุเนมาอิงลีบาดานเนทวีบาเร่ Current Rivers Wash Apuegaro, the Napiavi, Higara Simange account Povongo, Timin Tama, Higara Amine, Nema Ingle Kayen, Tombadane, Tuivare, Tasan Higara Simange, Chini Digo, Champa Wunjin, Tending Puega, Natong Choma, Sien Kanza, Tuvi, Tavare.
Henry Higara Simangema, Tasaha, Tizone, Tangwe, Kayazon Kipare. American Pinazo, California Pine, Berkeley Mule, Chisai. International Rivers Network, Pivi Saya, Mimia Ponya Puegale, Tong Chakunema, Yigaraye, Soare, Jupea Muru Ejau, Yamabadane, Idu Leswe Sazin, Uwe Tabade. Itagandui, a Mumu Kangwani de Jaga, Account Pobu, Jovani de Siman Gamba. Name Zotwe Lona Jang, Utense in Soya Lete, Tong Setoma, I don't say Siman Gamu, a mi Kangle Bade. I know you will be able to use the alias it pit wall, the late Ababe. Dika Uejagaro, I know Yasit Ta Yam Sabi, Yamaga, Tayaganuma Yama Pivade.
Mindo said Ditama, Suya Taina, and Yabia Nia Charavare. Ta Santa File, Mindo said Simanginjo, the Tonguya Guze Choga Sabi, Chip Yong Piare, Yuabong, the Tongayane, Luye Toninjo Shijong, Diavare. Udin, Suya
ဒီအစစ်စွမ်းအားဟာလူအပ်တာတဲ့ပုံနေကြောင်းသိရပါတယ်။ဒါကြောင့်မြန်မာတန်လွင်ကရေအားလျှက်စစ်စီမံကိန်းဟာတရုတ်ပြည်ရဲ့စွမ်းအင်လူအပ်ချက်အရအကောင့်ထဲပေါ်တာမဟုတ်တော့ဘူးလို့တရုတ်သူတေသည်ညွှန်ဆုံကတုံ့တက်ပါတယ်။တန်လွင်ကြီးကလည်းပတ်သက်ပြီးအန်အေရီအစိုးရဟာတိုင်းရင်းသားတွေနဲ့မဆွေးနွေးသေးကြောင်းသိရပါတယ်။
တယ်လူမြင့်မှာရေကာတာတို့တိစောက်မဲ့စီမံကိန်းကို၁ဆိုင်ထားဖို့တောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုချမ်းလူမှုရေးအဖွဲ့၂၆ဖွဲ့ကအယုတ်ပြည်သွားမဲ့ဒေါ်စန်းစုကြည်ကိုလွန်ခဲ့တဲ့နှစ်ဩဂုတ်လ၁၈ရက်နေ့ကပြေးပို့ပါတယ်။ဩဂုတ်လ၂၃ရက်ရောက်တော့ပြည်သူ့ဆန္ဒကိုNLD အစိုးရကပြည်လူရှုနေကြောင်းချမ်းလူမှုအဖွဲ့တွေကဘန်ကောက်မှာလင်းစာရှင်းလင်းပွဲလုပ်ပါတယ်။NLD
အစိုးရဟာတန်လွင်ရေကာတာစီမံကိန်းကိုထောက်ခံအားပေးတဲ့အတွက်ဒေသခံတွေဒုက္ခရောက်နေတာကိုစိတ်မဝင်စားဘူးလို့ကြံပြီးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ရဲ့ဥက္ကဋ္ဌပုဂ္ဂိုလ်ဖိုင်ကေးဆိုင်ကထုတ်ပေါ်ပြောဆိုသွားပါတယ်။ရေကာတာစီမံကိန်းကိုကမ္ဘာပံလက်အောက်ခံ IFC နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကလည်းစိတ်ဝင်စားနေပါတယ်။ရေကာတာတည်ဆောက်မှုမြင့်တင်ရေးအလုပ်ရုံဆွေးနွေးပွဲ IFC ကပြည်ထောင်စုမှာဇန်နဝါရီလကကျင်းပတာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်။
စစ်ဆုံးရေးစီမံကိန်းညီကုန်းချုပ်ပြီးဖြစ်ကြောင်းNLDအစိုးရကပြတ်သားစွာပြောဆိုဖို့လိုသလိုတရုတ်ကလည်းNLDရဲ့ဆုံးဖြတ်ချက်ကိုလက်ခံရပါလိမ့်မယ်။တကယ်တော့အေယာဝတီနဲ့တန်လွင်ရေကာတာစီမံကိန်းတွေဟာတရုတ်ရေးဆွဲတဲ့စီမံကိန်းတွေဖြစ်လို့တရုတ်အကျိုးစီးပွားကသာအဓိကဖြစ်ပါတယ်။စစ်အစိုးရလက်ရောခဲ့တဲ့တရုတ်စီမံကိန်းကိုပြည်သူအစိုးရကလက်ခံစရာမလိုဘူးလို့ဥပဒေကြပါတယ်ခင်
မာအရေးသုံးသက်ချက်အစီအစဉ်ကိုကုညာဝင်းအောင်ကကူညီတင်ဆက်သွားတာပါရှင်။တနင်္ဂနွေနေ့နဲ့ KIN VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအလှည့်ကျတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုတော့ဒေါ်လလတန်းကတင်ဆက်မှာပါရှင
်။ဒီတွင်ပါ English American Side Ganda မှာမေကနိုင်ငံရေးလောကမှာခုတော့အသုံးများနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း do or die
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက do do ကတခုခုကိုပြုလုပ်တာ or or ကသို့မဟုတ် die die ကတေးတာဆိုတော့စစတခုနဲ့တိုက်ရိုက်ဒီဘယ်ကတော့တခုခုကိုလုံရင်လုံမလုံရင်အသက်သေးမှာဖြစ်ပါတယ်ဒီအသုံးက1885ခုနှစ်နဲ့1880ခုနှစ်များကြာScotland ရဲ့ကဗျာဆရာ Robert Burns က March to Bennecott Burns ဆိုတဲ့ Scotland ရဲ့လွတ်လပ်ရေးအတွက်ပထမဦးဆုံးဆင်နွှဲတဲ့စစ်ကြောင်းရေးသားရမှာသူကဗျာမှာပထမဦးဆုံးတုံ့နှုံခဲ့တာဖြစ်ပါတယ်။တိတ်ကိုတံပိုးကြီးလာတဲ့လွတ်လပ်ရေးရဖို့အတွက်အသက်ဆွန့်ကြဖို့တိုက်တွန်းထားတာဖြစ်တဲ့အတွက်ကြောင့်အရေးကြီးလို့တွေးစီရမယ့်အချိန်စိုက်ပြီးဆိုတာကိုလည်းတိုက်တွန်းရရောက်ပါတယ်။ဒီသုံးရဲ့ idiom အသေးပေကအရှုံးနဲ့မရင်ဆိုင်ရအောင်တစ်ခုခုကိုစွန့်စားပြီးလုပ်ရမှာကိုဆိုလိုတာဖြစ်ပါတယ်တခုခုကိုအောင်မြင်အောင်လုပ်ဖို့တိတ်ကိုရေးကြည့်ပြီးမအောင်မြင်ခဲ့ရင်တော့ပြစ်ဆက်ရမှုကြီးမားမှာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတေမြေကြီးရှင်ရွှေထီးဆိုတဲ့အတုံးနဲ့နိစဆုံးလို့ဆိုရမှာပါဒီတုံးကိုအိုဘားမားကဲလို့လူသိများတဲ့ဈေးနှုန်းသက်တာတဲ့ချမ်းမာရေးပြုစုဆောက်ရှောက်မှုဥပဒေကိုအစားထိုးပဲလို့သမ္မတဒေါ်နယ်ထရမ့်ကသူ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားခဲ့တဲ့ကတိပေးခဲ့တဲ့အချိန်ဒီဥပဒေချောင်းကိုအတည်ပြုနိုင်ရေးဟာထရမ့်အစိုးရတွေတိတ်ကိုအရေးကြီးပြီးအရှုံးမခံနိုင်တာကြောင့် do or die moment ဆိုပြီးသတင်းမီဒီယာတွေကတုံ့နှုံခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့အဲ့ဒီနေ့မှာပဲကန့်ကွက်သူတွေထဲမှာဒီမိုကရက်အမတ်တွေရော Republican အမတ်တွေပါပါနေတဲ့အတွက်မဲခွဲဆုံးဖြတ်ရင်ဘယ်လို့မှနိုင်ခြင်းမရှိတဲ့အတွက်အဆုံးမှာထရမ့်ကအောက်လွှတ်တော်မဲခွဲဆုံးဖြတ်ခြင်းမပြုတော့ဘဲဥပဒေချောင်းကိုပြန်ရုပ်သိမ်းတဲ့အခြေဆိုက်ခဲ့တာဖြစ်ပါတယ်။Do or die အသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ This game is a do or die moment for our football team. If we lose, we're out of the competition.
ဒီပွဲဟာကျွန်တော်တို့ဘောလုံးတင်းတွေတေမြေကြီးရှင်ရွှေထီးပွဲပါပဲကျွန်တော်တို့ရှုံးရင်တော့ဒီပွဲကနေထွက်ရတော့မယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
This game is a do or die moment for our football team. If we lose, we're out of the competition.
ခုဆက်လက်တင်ပြပေးမှာကတော့
make or break
ဖြစ်ပါတယ်။စာလုံးပေါင်းက MAKE make card kuku go pyu lut da OROR do mo ho BREAK break ga jo da pyet si da song shong si da so ro saku khun ye dai yai de be ga ro tuku khu go phit aw lut nai da lu pyet aw le lut nai da phit par de idiom so re to wai de be ga le shin ma de tuku khu ne patet lo aw myin mu da ma mo song shong mu go a song phyat pe nai de niya ma shi ni da phit par de လူ တူ ရဲ့ بوا မှာတခုခုကြောင့်အောင်မြင်ရင်လည်းအောင်မြင်နိုင်တယ်လို့မအောင်မြင်နိုင်ရင်လည်းဘွားပြစ်မယ်အခြေအနေမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တနည်းအားဖြင့်တော့ بوا မှာအကဲဆတ်မှုတွေရင်ဆိုင်ရမှာခံနိုင်ရရှိမှုကိုစမ်းသပ်ရလဲရောက်ပါတယ်။ဒံခံနိုင်ရင်ခံမခံနိုင်ရင်တော့အရှုံးကြီးရင်ဆိုင်ရမယ်အခြေအနေကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးကိုစောစောကအီဒီယမ်မှာရှင်းပြခဲ့တဲ့အတိုင်းဥပမာကဲကျမ်းမာရေးပြုစုဆောက်ရှောက်မှုဥပဒေကိုအစားထိုးဖို့ Republican တို့ဘက်ကဥပဒေကြမ်းကိုအောက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့တင်သွင်းရမှာအမအများစုဖြစ်တဲ့ Republican ခေါင်းဆောင်ဘက်ကမဲအလုံလောက်ရရှိဖို့စီရင်ခဲ့ပေမဲ့လို့လေဒါကိုမနှစ်သက်တဲ့ Republican အမတ်တွေလည်းရှိနေကြတာဖြစ်ပါတယ်။ဒါကြောင့်ကန့်ကွက်ဖို့ရှိတဲ့ Republican အမတ်တွေရဲ့မဲဒါမှမဟုတ်ဆုံးဖြတ်ချက်ကဒီဥပဒေကြမ်းရဲ့ကံကြမ္မာကိုအဆုံးဖြတ်ပြီးနိုင်တဲ့နေရာမှာရှိလို့သူတို့တွေရဲ့မဲကိုရရင်အောင်းနိုင်တယ်မရရင်တော့ရှုံးနိုင်တာမို့make or break အနေထားမှာရှိတယ်လို့သတင်းမီဒီယာတွေကထောက်ပြခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်မလ24ရက်နေ့ကဒီဥပဒေကြမ်းကိုမဲခွဲဆုံးဖြတ်ဖို့စီစဉ်ရမှာမဲလုံလောက်မရရှိနိုင်ဘူးဆိုတာကိုသမ္မတထရမ့်ကသဘောပေါက်ခဲ့ပြီးတဲ့နောက်ဥပဒေကြမ်းကိုအောက်လွှတ်တော်ကနေပြန်ရုပ်သိမ်းလိုက်တဲ့အဆင့်ရောက်ခဲ့တာပါ။တနည်းတော့ဒီဥပဒေကြမ်းကိုကန့်ကွက်မယ်လို့ဆုံးဖြတ်ထားတဲ့ Republican အမတ်တွေရဲ့မဲဟာဒီဥပဒေကြမ်းရဲ့ကံကြမ္မာကိုအဆုံးဖြတ်ပေးလိုက်တာပဲဖြစ်ပါတယ်။Make or break အတုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe's father believed the army would either make or break his son
Joe ဖေကသူသားစစ်ထဲဝင်လို့ရှိရင်သူ့အတွက်အောင်မြင်နိုင်တယ်လို့ဘဝပြစ်နိုင်တယ်လို့ယုံကြည်တဲ့အကြောင်းအသေးပေးရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Joe's father believed the army would either make or break his son.
ခုနောက်ဆုံးတင်ပြပေးမှာကတော့
smooth sailing.
ဖြစ်ပါတယ်။စာလုံးပေါင်းက smooth smooth ကချောမွေတာ sailing sailing ကလေဆိုရင်ရွှတ်ရွှင်တာတင်မောဆိုရင်ခီးထွက်တာဆိုတော့စသုထုံရဲ့တရားဒီဘက်ကတော့ချောချောမွေ့မွေ့ရွှတ်ရွှင်သွားတာဖြစ်ပါတယ်။ဒီအုံဆင်းတက်လာတာကတော့ပြန်လေခီးသွားရမှာရှီတုံးကလေရဲ့အားကိုအသုံးပြုပြီးကျွဲ့လွင့်သွားရမှာယာရီဥတုကောင်းတဲ့အတွက်ဆိုင်းထန်နဲ့လေပြင်းမုန်တိုင်းနဲ့မကြုံဘဲခီးချောက်ချောချောမောမောအေးအေးဆေးဆေးဖြစ်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ idiom ဆိုရဲတော့ဗိုက်ဒီဘက်ကအားလုံးအစဉ်ပြေးချောမွေတာအေးအေးဆေးဆေးရှိတာအခက်အခဲပြဿနာမကြုံတွေ့ရတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးကိုခုထက်လွတ်တော်ကော်မတီကသမ္မတထရမ့်ဒီတင်သွင်းထားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး Neil Gorsuch အနေနဲ့ကြားနာစစ်ဆေးပွဲမှာတိတ်ခဲခဲမရှိဘဲချောချောမွေ့မွေ့နဲ့အတည်ပြုခံရလိမ့်မယ်လို့ယူဆကြတဲ့တချို့ Republican တွေက smooth sailing ဆိုတဲ့အသုံးကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ When I started my new job I had some difficulties Now everything is smoothSailing.
ကျွန်တော်အလုပ်တည်စဝင်တော့ငါအခက်ခဲချို့ရင်ဆိုင်ကြရတယ်။ခုတော့အလုံးအစဉ်ပြေနေပြီလို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When I started my new job, I had some difficulties. Now, everything is smooth sailing.
ဒီလိုပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
do or die, make or break. Smooth sailing.
တို့ဖြစ်ကြပါလေနောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးချို့ကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အကြခင်မှာတော့မြေကဘာအတွက်တနားလှုပ်ရှားမှုကိုမြန်မာနိုင်ငံမှာဆင်နွှဲခဲ့ကြတဲ့အကြောင်းကြားမှာပါ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံနှုန်းချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံနှုန်းချိန်မနက်9နာရီထိလိုက်တိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ150ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဘက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတဲ့အခါမှာတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့
လက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်အားဖြင့်တော့အတိုင်းအတာတစ်ခုတည်းအားကောင်းတဲ့အစိုးရတရားရဖြစ်မယ်ဆို
ဒါကတော့ NLD အစိုးရတက်တန်းတစ်နှစ်ပြည့်သုံးသက်ဆွေးနွေးထားတာဖြစ်ပါတယ်မကြခင်တင်ဆက်မှာပါအခုတော့နိုင်ငံတကာလူထုလှုပ်ရှားမှုကြီးတစ်ခုဖြစ်တဲ့ Earth Hour မြေကဘာအတွက်တနာကြီးဆိုတဲ့အထိမ့်မဲ့ပွဲကိုစနေနေ့ကရန်ကုန်မြို့ရွှေဒဂုံဖျားရင်ပြင်တော်မှာကျင်းပခဲ့တဲ့အကြောင်းပြောပြမှာပါတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ကဘာကြီးပူနွေးလာမှုကိုလူအများသတိထားမိစေရေးစီယုံလှုပ်ရှားမှုဖြစ်ပြီးမြန်မာလူငယ်အများပတ်အပြားလဲပါဝင်ခဲ့ကြကြောင်းဆက်ပြီးနားဆင်ပါရှင်မြေကဘာအတွက်တနာကြီးဆိုတဲ့အထိမ့်မဲ့ပွဲကို Worldwide Fund ခေါ်ကဘာတော်ရန်တရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးကမြန်မာအပါအဝင်ကဘာတဝမ်းမှာဥဆောင်ကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့မြန်မာနိုင်ငံရာသီဥတုအပြောင်းအလဲမဟာမိတ်အဖွဲ့နဲ့ပူးပေါင်းပြီးရန်ကုန်မြို့ကထင်ရှားလာတဲ့ရွှေဒဂုံဖျားရင်ပြင်ပေါ်မှာစီမီးထောင်ပေါင်းများစွာထွန်းညှိပြီးကျင်းပခဲ့ပါတယ်။ကဘာတော်ရန်တရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ခရစ်စတီဝီလျံစ်ကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကိုလူအများအာရုံစိုက်လာစေဖို့အတွက်ရွှေဒဂုံဖျားမှာကျင်းပခဲ့ရတာဖြစ်တယ်လို့ပြောပါတယ်။
ဒီကုံပြားဟာမြန်မာနိုင်ငံရဲ့အထင်ရှားဆုံးနေရာတစ်ခုဖြစ်ပြီးကျွန်တော်တို့အခုလိုအထိမ့်မှတ်ပွဲကျင်းပခြင်းအဖြစ်လူတွေရဲ့အထူးအာရုံစိုက်မှုကိုရရှိမှာဖြစ်ပါတယ
်။မြေကဘာအတွက်တနာကြီးဆိုတဲ့နိုင်ငံတကာလှုပ်ရှားမှုကို2009ခုနှစ်မှာဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်ခဲ့တာဖြစ်ပါတယ်။ဆယ်နှစ်ပြည့်အထိမ့်မှတ်ပွဲဖြစ်မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတဲ့လှုပ်ရှားမှုကနေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးကိုလူအများစိတ်ဝင်စားလာအောင်ဆောင်ကျဉ်းနိုင်မယ်လို့ယုံကြည်ကြောင်းဥဆောင်ပါဝင်သူတုပ်ဖြစ်တဲ့မတ်ကျော်မှုသိန်းကပြောပါတယ
်တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီတဘာဝဘေးဝဲဘေးအန္တရာယ်ပတ်ဝန်းကျင်နဲ့ဆိုင်တဲ့ပေါ့နော် awareness တွေကိုဒီဘွဲကနေတစ်ဆင့်တော်တော်လေးဖြန့်ယူနိုင်ခဲ့တယ်လို့သိရပါတယ်ရှင်မြန်မာနိုင်ငံမှာလည်းအခုချိန်မှာဆိုရင်ဒါပထမအဆုံးလောက်တာဆိုပေမဲ့ပြည်သူတွေစီကိုတော်တော်လေးကိုဒီတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့ knowledge တွေရောက်သွားမယ်လို့ညီမတို့ယုံကြည်ပါတယ်ရှင်
နောက်ထပ်ဥဆောင်ပါဝင်သူတဦးဖြစ်တဲ့မဆုမွန်တန်းကလည်း
ဒါတူတူပြောင်းလဲတာကိုလူတိုင်းကပါဝင်ပတ်သက်နိုင်ပါတယ်ပါဝင်ကူညီနိုင်ပါတယ်ဆိုတော့ awareness ကိုအားလုံးဖြန့်ပေးတဲ့အတွက်လူတွေကနေဒီစိုက်တပိုင်းအသိပညာတစ်ခုတော့ရမယ်လို့ထင်ပါတယ်ရှင
်ညီကဘာအတွက်တနားရီလှူရှာမှုကိုကဘာမျိုးကိုကဲတင်ဖို့ဆိုတဲ့ကြွေးကြော်တဲ့နဲ့နိုင်ငံအလိုက်ဒေသစံတော်ချိန်ည၈နာရီခွဲကနေ၉နာရီတွင်တက်မှတ်ပြီးမိတွေထွန်းညှိပြီးကျင်းပခဲ့တာဖြစ်ပါတယ်ရှင်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOE မြန်မာပိုင်းရဲ့လိပ်ဆောင်ကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရေးတက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော ်အခုဆက်လက်ပြီးတော့ကိုအောင်လွင်ဦးတင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ထုတ်လုပ်သူကတော့ကိုရန်နိုင်ဖြစ်ပါတယ
်သောရှင်မြတ်မြတ် မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့တက်တန်းဟာအခုဆိုရင်ဒီနေ့ပြေပေါ်မှာပါရသားဆိုးရရဲ့တင်းကြတက်တန်းတွင်မှနိုင်ငံရေးစီးပွားရေးလူမှုရေးအတက်ကျဘာတွေရှိခဲ့တယ်လဲရှင်းမအောင်ဘာတွေမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရည်ရွယ်အမြင်တချို့ကိုကြားချင်ပါသေးတယ်။ဒီမှာဟာဗျူဝါနဲ့မူဝါဒလေးလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူငိမ့်မှာဆိုတော့ဥအောင်သူငိမ့်ရဲ့အမြင်ကိုလည်းကျွန်တော်ရည်ရွယ်ကြားချင်ပါတယ်။ဒီ NLD အစိုးရတနေ့တာဆောင်ရွက်ဖက်သမျှတွေထဲမှာရည်ရွယ်ပြောမယ်ဆိုရင်ကောင်းသလားညံ့သလားမစိုးလို့ပြောရမလားဘလို့အကဲဖြတ်နိုင်မလဲဥအောင်သူငိမ့
်ဟုတ်ကဲ့ဟိုကျွန်တော်တို့သူ့ရဲ့အစိုးရရဲ့စွမ်းဆောင်မှုကိုပြောရရင်တော့တော်တော်လေးအားမရစရာအခြေအနေရှိပါတယ်။ဆိုတော့သူတစ်ဖြစ်တော့ဟိုပြည်သူတွေရဲ့စားဝတ်နေရေးကိစ္စတွေကိုကျွန်တော်တို့ဟိုတေချာမဆောင်ရွက်ပေးနိုင်ဘူးအထူးသဖြင့်ခုနပြောခဲ့တဲ့အတိုင်းပဲကုန်စည်နှုန်းတွေပြတ်လာတယ်ဟိုကျွန်တော်တို့စီးပွားရေးအခြေအနေအလားအလာမကောင်းဘူးဆိုတော့ဒါတွေရှိလို့ပဲတစ်ဖက်မှာလည်းဒီကျွန်တော်တို့ပြည်သူတဦးချင်းရဲ့ဘဝဟိုလုံခြုံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲဒုစရိုက်မှုတွေများလာတယ်ရာဇဝတ်မှုတွေထူပြောလာတယ်စသဖြင့်ဒီအခြေအနေတွေကတော့အမှန်ပဲဖြစ်ပါတယ်ဆိုတော့နောက်တစ်ခုကဟိုပြည်တွင်ငင်းရည်တော့ကိုအစိုးရကအားလုံးကွန်ဆိုက်လုပ်နေတယ်ပြောပေမဲ့လည်းဟိုကျွန်တော်တို့တိုက်ပွဲတွေဆက်ဖြစ်နေကြတော့အားလုံးအသိပါပဲဆိုတော့အဲ့တော့ဒီအနေထားမှာဘယ်လိုချက်လက်တွေအားကောင်းတယ်လဲပေါ့နော်ဟိုကျွန်တော်တို့တော်တော်ရှာတော့ခက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီမြန်မာပြည်သုံးသက်တဲ့ဒေါက်တာရံမျိုးသိန်းလည်းကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ရောက်နေပါတယ်ဒေါက်တာရံမျိုးသိန်းအမြင်ရောခင်ဗျာကျွန်တော်တို့ဒီ NLD ရဲ့တနစ်တာအတွင်းမှာရေဝီရသုံးသက်မယ်ဆိုလို့ရှင်ဘယ်လိုသုံးသက်နိုင်မလဲ
အဲကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာပေါ့လေကျွန်တော်တို့နှစ်ပေါင်း90ကျော်လောက်ပေါ့လေဒီအာရရှင်စနစ်အခြေခံခံနဲ့ဖြစ်လာတဲ့ရန်တရားကြီးကိုမဆက်ပြီးတော့ဟိုပြုပြင်ဖို့အတွက်ပေါ့လေဒါလွန်ခဲ့တဲ့နှစ်မှာဆက်ပြီးတော့ခြေလှမ်းဆခဲ့တယ်လို့ရေကူရသုံးသပ်လို့ရပါတယ်ဗျဒါပေမဲ့အဲ့ဒီလိုခြေလှမ်းဆခဲ့တဲ့နေရာမှာဆက်ပြီးတော့ခြေလှမ်းကလေးကကျွန်တော်အမြင်အဖြစ်တော့အားနည်းချက်တွေလိုအပ်ချက်တွေအတော်လေးကိုရှိခဲ့တယ်လို့ပြောချင်ပါတယ်။အထူးသဖြင့်ပြောရလို့ရှိရင်ပေါ့လေကျွန်တော်တို့အစိုးရရဲ့ဝင်ကြီးအဖွဲ့ဖွဲ့စည်းတဲ့နေရာမှာကိုစပြီးတော့ဒီပြောစရာဆိုစရာတွေပြောတဲ့ဆိုတဲ့နေအတော်ဟိုညံနေတာကိုတွေ့ရပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်အားဖြင့်ပေါ့လေလက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်အားဖြင့်တော့အတိုင်းအတာတစ်ခုထိအားကောင်းတဲ့အစိုးရတိုင်းရဲ့ဖြစ်မယ်ဆိုရင်တိုင်းပြည်နယ်ပြည်သူလူထုအတွက်တကယ်အကျိုးပြုနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကအဲ့ဒီအစိုးရဟာနော်ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြည်ထနာကြီးတစ်ခုဖြစ်တဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စကိုလည်းပဲခီးခီးရောက်ရောက်နဲ့ဟိုထိမ့်ထိမ့်ညှိညှိဆောင်ရွက်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်တစ်ဖက်ကလည်းဒီငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့လည်းပဲဟိုတမတော်နဲ့ကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ရောအခင်းရောက်ရောက်ပေါ့လေဟင်းနိုင်ဥဆောင်မှုပေးနိုင်တဲ့အစိုးရအဖွဲ့မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်စီးပွားရေးပိုင်းမှာလည်းပဲခုနပြောတဲ့ကျွန်တော်တို့ဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ပေါ့လေကျွန်တော်တို့နိုင်ငံမှာနော်နိုင်ငံသားရင်းနှီးမြှုပ်နှံသူတွေလာပြီးရင်းနှီးမြှုပ်နှံနိုင်အောင်ဆွဲဆောင်နိုင်တဲ့မလုံးပေးနိုင်တဲ့ပတ်ဝန်းကျင်မျိုးကိုထူထောင်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်။အဲ့ဒီလိုလိုအပ်ချက်တွေဘက်ကကြည့်မယ်ဆိုရင်တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာအောင်မတ်မရသေးဘူးเนาะဆံမှုပွဲရှုံးနိုင်နေစေဖြစ်တယ်အဲ့ဒီရှုံးနိုင်နေမှုကိုလာမယ့်၄နှစ်အတွင်းမှာအကောင်းဆုံးပြင်ဆင်ပြီးတော့เนาะအထူးရောက်ဆုံးဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
โอเคတကယ်တော့ဒီအစိုးရတရက်အချင်းနဲ့အသက်ဆက်ဆက်တက်လာတဲ့အချိန်မျိုးကဟိုတာမန်အဖြစ်ကတော့ကိုလို့ချင်းကန်ကျင်တဲ့မူဝါဒတွေကိုတွန်းလုံနိုင်တဲ့ဒီအင်ပြေအဖြစ်အချိန်မျိုးဖြစ်တတ်ပါတယ်အထူးသဖြင့် NLD ပါတီဆိုလို့ရှိရင်လေဒီလူလူကတကယ်နဲ့ထောက်ခံမှုနဲ့တက်လာတာဆိုတော့တကယ်ဆိုရင်တော့လုံချင်းတဲ့မူဝါဒတွေကိုတွန်းလုံတာမျိုးဟိုဖြစ်ရမှာပါဒါပေမဲ့ဒီလိုအချိန်မျိုးမတွေ့ရတာဘာကြောင့်လို့ပြောနိုင်လဲဟိုဥအောင်သူရင်ခင်ဗျဟ
ိုချုပ်ကန်မှုစိတ်ညားပါလေခင်ဗျဆိုတော့နောက်တစ်ခုကကျတော့ဒီဟိုကျောင်းဆန်းစုကြည်အနေနဲ့လည်းပေါ့နော်ကျန်တဲ့အင်အားစုကြီးနောက်တစ်ခုကကျတော့သူ့ရဲ့ပါတီကိုနိုင်ကိုဟိုတော်တော်လေးမယုံမကြည်ပဲနဲ့ဟိုတံပေးရထားတဲ့ပုံစံမျိုးရှိပါတယ်။ဒါကြောင့်မလို့တချို့တာဝန်တွေကိုဒီတခြားဟိုအရင်ရှင်းရှိတဲ့လူတွေကိုခွဲဝေပေးတာမျိုးမလုပ်ပဲနဲ့သူကိုယ်တိုင်ဝန်ကြီးဌာနဟို၃ခုလောက်ဂိုင်ရတယ်။နောက်တစ်ခါကျတော့အရေးပါတဲ့ဒီကော်မတီ position တွေကတော်တော်များများမှလည်းဟိုဂိုင်ရတဲ့သဘောရှိပါတယ်။ဆိုတော့အဲ့တော့ဒီအနေထားမှာပဲဟိုမလုပ်နိုင်မဂိုင်နိုင်ဖြစ်လာတဲ့အနေထားမျိုးတွေရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့ဒီအစိုးရဒ ဒီဖွဲ့စည်းရေးကိစ္စအပြင်ကိုကျန်တဲ့အရေးပါတဲ့ institution တွေဖြစ်တဲ့ကျွန်တော်တို့လူခွေးကော်မရှင်တို့လောက်ကဒီအချင်းချင်းချစားမှုတိုက်ခိုက်ရေးကော်မရှင်ပေါ့ဆိုတော့ဒီလိုကိစ္စတွေမှာလည်းဟိုလုံလောက်တဲ့လူအင်အားဖြည့်ရမျိုးတွေအခုချိန်ကြီးမတွေ့ရဘူးခင်ဗျာဆိုတော့အဲ့လိုအနေထားမှာအခုသွားနေတဲ့ပုံစံကတော့တယောက်တည်းဆုံးဖြတ်တယောက်တည်းသွားစသဖြင့်ဒီလိုပုံစံမျိုးဖြစ်တဲ့အခါကျတော့လက်
21 ပြည်လုံးညီလာခံကျင်းပတယ်တိုင်းနိုင်ငံနဲ့ကင်ဖွဲ့အားလုံးလူပါလာတဲ့အတွက်မျှော်လင့်ချက်တွေလည်းပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာတိုက်ပွဲတွေဖြစ်တဲ့ဆွေးနွေးမှုတွေကလည်းတန့်နေတယ်တခါတီစီးပွားရေးမှာဆိုရင်လည်းအမေရိကန်ကတန်ခတ်တာတွေပြန်ရုပ်တာလို့ဟိုအကောင်းမျှော်လင့်နိုင်စရာလေးတွေပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာဒေါ်လာဈေးတက်တာလို့ဟိုကုန်စင်းလုံးကြီးရလို့စသဖြင့်ပေါ့လေအဲ့လိုပြဿနာတွေရှိတယ်နောက်တခါတီလူခွေရေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းမနစ်တော်ကဒီကုလသမဂ္ဂထရေညီလာခံမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးထူးခြားခြားဆုံးဖြတ်ချက်မချအောင်ဆိုပြီးတော့ဖြစ်တယ်ဒါပေမဲ့အခုကြတော့ဒီရခိုင်ကိစ္စလို့ဘာလို့စသဖြင့်တန်းသားဒေသကြီးရဲ့ပြဿနာတွေနဲ့ပတ်သက်လို့ဒီလူခွေရေးကိစ္စကြီးချေချေလောင်ပြောလာတယ်ဟိုမနစ်တော်ကပဲဒီလူခွေရေးကောင်စီကလည်းပဲဒီမြန်မာနိုင်ငံကိုအချက်လက်စုံစမ်းရေးကော်မရှင်လွှတ်မယ်ဆိုတဲ့ကိစ္စမျိုးဒီနိုင်ငံကဆက်ဆံရေးမှာပါဒီလိုခင်းချင်းတွေပြောင်းလာတယ်ဆိုတော့ဒီတမစ်သားအစိုးရရဲ့တက်တန်းတွင်မှာအစိုးရဒီရှိန်ဝါဩဇာဟိုကြလာတယ်လို့ဆိုနိုင်လားဒေါက်တာရံမျိုးသိအမြင်ပြောပါအောင်ခင်ဗျာ
အဲကျွန်တော်မြင်တာတော့ပေါ့လေအဲကျွန်တော်တို့လည်းပဲတဘောတစ်နှစ်တစ်ပတ်ရှိရတော့ရတာအစိုးရတရက်ကိုကျွန်တော်တို့ကအားကောင်းနေခြင်းအဲ့ဒီလိုအားကောင်းနေခြင်းနဲ့တွေ့ကြတော့လို့ကျွန်တော်တို့ကအားနည်းချက်တွေလိုအပ်ချက်တွေကိုကျွန်တော်တို့လေးလံမောင်းဆောင်တဲ့ပေါ့လေကျွန်တော်တို့ပြောနေတယ်ဝေဖန်နေတယ်သုံးသပ်တယ်အဲဒါပေမဲ့အဲကျွန်တော်မြင်အားဖြင့်ပြောရင်အစိုးရတတရက်ရေနော်ပထမဆုံးနှစ်မှာနော်အစိုးရအနေနဲ့အားကောင်းဆောင်ဆိုင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်တော့အခြေခံကောင်းတဲ့ကိုစနစ်တကျတည်ဆောက်နိုင်လို့လိုအပ်တယ်လို့မြင်တယ်။အဲဒုတိယနဲ့တတိယနဲ့သရုပ်သားနဲ့ပြင်စမနဲ့တွေမှာပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုကတဖြည်းဖြည်းရိုးကျလာနိုင်တဲ့အနေအထားရှိတဲ့အခါကျတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုအမြင့်မားဆုံးဖြစ်တဲ့ကာလမှာတော့ဟိုဆောင်ရွက်ခဲ့ဖို့ကောင်းတယ်။ဒါပေမဲ့လက်ရှိအချိန်မှာကျွန်တော်အများအဖြစ်တော့တနည်းရှိသွားပြီ။ဒါပေမဲ့ဒီတနည်းဆောင်ရွက်ခဲ့တာတွေကတော့ဟိုအားအနာပေါ့ကြိုးစားရင်သာမခွဲခြားပဲနဲ့တော့ဖြည်းဖြည်းလုံးလုံးမှန်မှန်ကန်ကန်ပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုသုံးသပ်ပြီးတော့လာမယ့်ရင်းနဲ့မှာတော့အကောင်းဆုံးအဖြစ်ရောက်ဆုံးအပြည့်အစုံလုံးဆောင်ရွက်နိုင်အောင်ဟိုပြင်ဆင်တဲ့လည်းလို့ကျွန်တော်မြင်တယ်။နောက်အရင်မှာအရေးကြီးတဲ့အချက်ချက်ကပါလဲဆိုတော့ခုနကပေါ်မူမြေဆွေးရွေးသွားတဲ့အချိန်မှာလည်းပါတယ်။အဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့တကယ်တမ်းအစိုးရအဖွဲ့တွေမှာပဲကြည့်ကြည့်တော့ပါတီတွေမှာပဲကြည့်ကြည့်တော့လွှတ်တော်တွေမှာပဲကြည့်ကြည့်ဘာတွေ့နေရလဲဆိုတော့အကျင့်နဲ့ဆွေးနွေးတာတွေကိုမတွေ့ရဘူးဖြစ်နေတယ်။လည်းဆိုလိုချင်တဲ့ဘောကတော့ခေါင်းဆောင်လို့ကမြအားလုံးမှန်တယ်အားလုံးကောင်းတယ်ဆိုတော့ချက်ကမှုပုံစံမျိုးနဲ့ကျွန်တော်တို့တွားနေတယ်ဆိုရင်ကျွန်တော်တို့ဟာဟိုအာဏာရှင်စနစ်ကိုတော့မသိမသာဖို့လေပေါ်ဝဲပြီးတော့ဟိုပုံဖော်ပေးနေတဲ့ပုံစံမျိုးဖြစ်မှာတော့ဆိုရင်ဇာရှိတယ်အဲ့ဒီခါကျတော့ဒါမဲ့လေးလေးပဲမှာအစိုးရအဖွဲ့တွေမှာပဲဖြစ်ဖြစ်ပါတီတွေမှာပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အစိုးရအကြီးအကဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လိုအပ်ချက်တွေအားနည်းချက်တွေကိုတင်းတင်းထက်
တော့ခင်ဗျားတို့ဝေဖန်သုံးသပ်ပြီးတော့ခင်းချင်းဆောင်ရွက်နိုင်ဖို့တော့လိုအပ်တယ်လို့မြင်ပါတယ်။ဟုတ်ကဲ့ကျေးဇူးပါ။အဲ့တော့ကိုဒီဟိုထော်ရရမျိုးသိန်းလိုပဲဒီမှာတယောက်ကျွန်တော်တို့ Facebook ကပြောထားတာတယောက်ကတော့ကိုမြတ်ဆိုတဲ့အကောင့်ပါ။သူကတော့တိုးတက်မှုနေတယ်လှုပ်တော့လှုပ်နေတယ်အားရစရာတော့မကောင်းသေးဘူး။စီးပွားရေးတိုးတက်အောင်ဦးစားပေးလှုပ်တင်တယ်။စီးပွားရေးကောင်းလာရင်ကျန်တာတွေကောင်းလာမယ်လို့ထင်ပါတယ်။အမေစုကိုပဲအားကိုလုံးနဲ့ပြည်တော်စုဝင်ကြီးကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ရဲဝင်လှုပ်တင်တယ်ဆိုတော့ဆော့ဆော့ဒီဒေါက်တာရံမျိုးသိန်းထောက်ပြတဲ့အချက်ကိုဟိုကိုအောင်သူကြီးထောက်ပြတဲ့အချက်တွေနဲ့လည်းဟိုအကျုံးဝင်နေတယ်လို့ထင်ပါတယ်။နောက်ထပ်ကျွန်တော်တို့ဟိုအီးမေးလ်နဲ့ပေးပို့ထားတဲ့စာစာလည်းဟိုဟိုမိုက်ဆန်ဆင်ဖတ်ပြပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီသူရေးထားတာတော့တိသာထင်ရှားတဲ့ပြောင်းလဲမှုတွေတိမ်မတွေ့ရဘူး။အခြေအနေတချို့ကပိုပြီးအောင်ဆိုးလာသေးတယ်လို့ဆိုနိုင်ပေမဲ့လည်းအဓိကအရေးကြီးတဲ့ပညာရေးနဲ့ကျန်းမာရေးမှာလုံနေတဲ့အပြောင်းလဲတွေကနောက်နှစ်အနည်းငယ်ကြာမှတည်လာနိုင်မှာပါ။အစိုးရတက်တလာပြီးကြတဲ့ကဆရာဆရာမတွေအများကြီးကိုနိုင်ငံခြားပို့တာမျိုးတွေဟာနှစ်တော်ကြာမှကောင်းကျိုးတွေကိုပြည်သူတွေတွေ့ရမှာပါ။စီးရုံတွေမှာဆက်အစ်တွေတက်ဆင်ပြီးတော့အခမဲ့ကူတာပေးနေတာတွေကလည်းအားရစရာပါ။စီးပွားရေးမှာတော့မစွမ်းတာတွေကတော့စိတ်မကောင်းစရာပါ။နိုင်ငံရေးသမားတွေစီးပွားရေးမလုပ်တတ်တာမဆန်းပါဘူး။အင်းအာနာရှင်တွေလည်းစီးပွားရေးနားမလည်ပါဘူး။စီးပွားရေးသမားတွေကိုသူတို့ကိုကြိုးလှောက်ခိုင်းတော့စီးပွားရေးသမားတွေကသူတို့ကိုအတုံးချပြီးပေါင်းစားကြပြီးတော့ကမ္ဘာအဆင့်မီဈေးဝယ်စင်တာတွေဟိုတယ်တွေနဲ့ဖြစ်နေတာ။စီးရင်သားတွေကတော့စီးရင်တွေနဲ့ပြည်ရဲ့နဲ့နေတာပဲ။အခုအစိုးရတက်ကစီးပွားရေးသမားတွေကိုတုံးချပြီးပြည်သူအများအကောင်းကျိုးကိုလှောက်ခိုင်းရမှာအစိုးရကမဖိတ်ခေါ်ရလားစီးပွားရေးသမားတွေကမကူညီကြနာလားဘာပဲဖြစ်ဖြစ်ကျမတို့ရဲ့အစိုးရအဖွဲ့ကကိုကျိုးစွန့်ပြီးအများအတွက်စနစ်တကျရေရှည်ကောင်းကျိုးမျှော်ပြီးလှောက်တာမို့မျှော်လင့်ချက်အပြည့်နဲ့အားပေးလက်ပါလို့ဒေါက်ခင်မျိုးစေကရည်ထားပါ
โอเคเจซูပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဟိုပြည်မျိုးကကိုတင်သေးဝင်းမှာကိုတင်သေးဝင်းရဲ့သဘောထားကိုလည်းပဲဆွေးနွေးနေပါတယ်ခင်ဗျာ
အဲကျွန်တော်သဘောထားတော့ဗျာလက်ရှိဆိုရစပြီးတော့ကျွန်တော်တို့ပြည်အောင်စုဝင်ကြီးကြီးခိုင်းလိုက်တဲ့အချိန်အစပြီးမားတယ်လို့ကျွန်တော်တို့မြင်တယ်လေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုလက်သမားကိုတန်လက်ပေးပြီးတော့အဲပိယံကိုရေပေါ်ပေးတယ်လို့ဖြစ်နေတယ်ဒေါက်တာတွေကိုဝင်ကြီးကတော့ဘာတွေကိုခွဲမယ်သိရင်မသိဘူးဗျာနိုင်ငံရေးသမားတကယ်စိတ်ကြပြင်တယ်တိုင်းပြည်ကောင်းစေခြင်းနဲ့စွန့်လွတ်စွာစိတ်ရှိတဲ့ပရာဟိတသမားတွေကိုနေရာပေးရမှာဒါမှတိုင်းပြည်ရဲ့တိုးတက်နှုန်းမြန်မာဗျာအလုတ်လုံးမှာပေါ့လှုပ်ချင်စိတ်ရှိတဲ့လူမှလုံးမှာပေါ့ဗျာခုတော့မော်ဘဲနဲ့ဒေါက်တာတွေဝင်ကြီးတွေကတော့အဲ့မှာတိုးအပိုင်းကလည်းကိုယ့်ကားတွေဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့အာနာကျင်တဲ့လောင်းနေနဲ့တိုးနဲ့အတူတူကပ်ပါခရိုနီတွေကိုမကျော်လွှားနိုင်ဘူးဖြစ်နေကြတယ်။နိုင်ငံရေးစိတ်ကမရှိတော့လေတချို့တော့အဲဒီချက်ကလွတ်တော်ထဲမှာကျတော့လွတ်တော်ကိုယ်စားလှယ်တွေကလည်းပဲဘလို့ဖြစ်နေတယ်ဆိုတော့ကနပြောလို့ပဲအဲအာနာကျင်လက်ပါစီလေးနဲ့ပဲသူတို့ကပြန်ပြီးတော့လုံးလာတို့ကြတယ်ဖြစ်နေကြတယ်။ဆိုရပါဆိုကြကျွန်တော်တို့အုပ်ချုပ်ရေးဆိုရင်လက်နက်ကန်ဖွဲ့စည်းမဟုတ်ဘူး။မဟုတ်တာနဲ့ညာကျွန်တော်တို့အစိုးရလက်အောက်ခံဖြစ်နေကျွန်တော်တို့အသိပေးလို့ရမယ်ဖွဲ့စည်းပုံအခြေခံဥပဒေရအဲ့လိုဥပဒေတွေအစိုးရတင်ဆွဲရမယ်။သာမသူတို့မလုံးနိုင်ဘူးလွတ်တော်ကိုယ်စားလှယ်ကြီးရတယ်ဒါကြောင့်မို့လို့တော်စုနေတော့အကုန်ပြင်းစီခြင်းနဲ့ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတင်သေးဝင်ကျွန်တော်တို့နောက်ထပ်ဒီတော်တာရှင်တယောက်ကိုထုံးမြင့်ဆိုတာလည်းကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာရှိပါတယ်ကိုထုံးမြင့်ရဲ့အီးမေးလ်ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
စီဝါရေးကိုကြည့်မယ်ဆိုရင်ရှေးမတိုးနိုင်သေးသလိုဘူဝါဒများလည်းရေးရရပြည်သူများကိုချပြနိုင်ခြင်းမရှိပါစီဝါရေးကိစ္စများမှာအစိုးရဖွဲ့အားဦးဆောင်နိုင်ခြင်းမရှိဘဲစီဝါရေးလုပ်ငန်းရှင်ဟောင်းများရဲ့ဦးဆောင်မှုနောက်ကိုလိုက်နေတယ်လို့သုံးသပ်ရပါတယ်ပညာရေးပိုင်းကလည်းအရင်လိုပါပဲတိသာတဲ့ပြောင်းလဲမှုတော့မတွေ့ရပါဘူးနေရီသားများနဲ့ကြီးရွအစ်စ်နေမှာပြောင်းလဲသွားတယ်လို့ဘာမှသိသိသာသာမရှိပါဘူးပြည်သူတွေအရင်လိုပဲမီးမလင်းစေတောက်သုံးရရှာပါစေလမ်းများကြမ်းတမ်းနေသေးပါပဲတနစ်သာပြည့်သွားတာအစိုးရဘာတွေလုပ်နေလဲဆိုတာမသိတဲ့ပြည်သူတွေလက်ညှိုးထိုးမလွှဲပါပဲဥရေစိုးမိုးရေးပိုင်းမှာကြည့်ပြန်တော့လေအရင်ကားထက်တောင်ပြည်သူတွေလုံခြုံမှုမခံစားရတယ်လို့ပါပဲဥပဒေတော့ရှိပါရဲ့ဥပဒေအထက်မှာလူတွေကများနေတော့အစိုးရတက်ကဥပဒေစိုးမိုးရေးဆိုတဲ့ဇကားကိုပြောတော့မပြောရတော့ဘူးဖြစ်နေတယ်။ပြောင်းလဲဖို့ဆိုတာအလန်းဝေးနေသေးတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကတော့အစိုးရတက်အနေနဲ့လုံနိုင်ဖို့အလားအလာမရှိပါဘူး။မျောလင်းချက်လည်းမထားတော့ပါ။နိုင်ငံရေးကတော့အစိုးဆုံးပါပဲ။ဥသိမ်းစိန်အစိုးရလုပ်ခဲ့တဲ့ငင်းငယ်ရေးလုပ်ငန်းစဉ်ကိုမထိန်းနိုင်ဘူးဖြစ်နေတယ်။ပုံပြီးတိုက်ပွဲတွေဖြစ်လာတဲ့အစိုးရတက်လက်ထက်စစ်ပီးဒုက္ခသည်များကတိုင်းကျော်ရှိလာတယ်။တမတော်ကိုထိန်းဖို့မပြောနဲ့ပြောတာမပြောရဲရှာပါဘူးတမတော်ဘာလို့လို့နှုတ်ပိတ်နေတယ် NRPC ဖွဲ့ထားတာလဲနိုင်ငံရေးမှာအာဏာဘာမှမရှိတမတော်ကသဘောမတူရင် NRPC လဲအလကားပါပဲအချုပ်အားဖြင့်အစိုးရအသည့်အနေနဲ့တမတော်ရဲ့မျက်နှာကိုကြည့်ပြီးလှုပ်တာထက်ပြည်သူများရဲ့မျက်နှာကိုကြည့်ပြီးရှေ့ဆက်လှုပ်ဆောင်ပေးစီလိုပါတယ
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုထုံးမြင့်ဆိုပြီးတော့အင်းနဲ့ပြဖို့ထားတဲ့စာပါဟိုသူတဲမှာလည်းတခုထောက်ပြသွားတာတခုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့မျောလင့်မထားတော့ပါဘူးဆိုတော့သူကပြောပါတယ်ဆိုတော့ဟိုဒီ panel ရဲ့တကယ်တော့ NLD ရဲ့မူဝါဒမှာဖွဲ့စည်းပုံပြင်ရေးကိုအဓိကဆောင်ရွက်မယ်ဆိုပြီးသူပြောထားတာရှိပါတယ်ဒါပေမဲ့လက်တွေ့မှာဟိုဒါကိုပြောင်းဖို့အတွက်ကိုဟိုပြင်းမမြောက်မဖြစ်လာတာဘာကြောင့်များလဲကိုအောင်သူငင်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဟို NLD ကအခုလက်ရှိအာဏာရလာပြီးတဲ့အခါမှာသူတို့ကဒီအမျိုးသားရင်ကြားစစ်ရေးဆိုတဲ့ကိစ္စကိုဟိုလုပ်မယ်လို့ပြောပါတယ်ဆိုတော့အမျိုးသားရင်ကြားစစ်ရေးဆိုတဲ့ဟာကလည်းအထူးသဖြင့်တော့စံပေါ်တဲ့ NLD ကြားတဲ့ရင်ကြားစစ်ရေးလို့ဖြစ်သွားတာ哦ဆိုတော့အဲ့ဒီအနေထားမှာခုနပြောတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပါညာဆိုတဲ့ကိစ္စတွေကနောက်ကိုရောက်သွားတဲ့ပုံရပါတယ်ဆိုတော့အဲ့ဒီအနေထားမှာအရင်တစ်ချိန်လုံးကဒီဖွဲ့စည်းပုံပြင်ရေးပြောတဲ့ကိစ္စတွေကပါတီတွင်းမှာရောလွတ်တော်ထဲမှာရောလွတ်တော်ထဲကဒီဥပဒေကြမ်းပြုစုတဲ့ကော်မတီဘက်မှာပါဘာမှအခုချိန်ထိပြင်ဆင်တာမရှိဘူးဆိုတော့တည်င်းနေလဲကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ဒီလိုအနေထားဖြစ်သွားတာကကျွန်တော်အမြင်တော့ဒီအစိုးရတစ်ခုလုံးအနေနဲ့ပေါ့နော်ဆိုတော့ကျွန်တော်တို့ strategic direction လို့ခေါ်တဲ့မဟာဗျူဟာမြောက်တဲ့ကျွန်တော်တို့ဘယ်လိုသွားမယ်အစတဖြင့်ဒီလမ်းညွှန်ချက်တွေပျောက်နေစုဖြစ်ရတာလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျအခုတကယ်ဟို energy ကပေါ်လေဒီပေါ်ကြီးလုံးအခြေခံဥပဒေပြင်ဆင်ရေးကိုအဓိကဦးစားပေးလုပ်မယ်ဆိုပြီးသူကြေညာလည်းပေးထားပါတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဟိုဒါနဲ့ပတ်သက်လို့တိုက်တွန်းလို့လောက်တာမမြင်ရတာဘာကြောင့်များလဲခင်ဗျအ
ဲကျွန်တော်မြင်တာတော့ဟိုအချင်းကြီးတရားလုံးပေါ်မှာပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်စနစ်တကျသုံးသပ်ပြီးတော့စမ်းစစ်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်နော်တရင်အချက်လက်တွေကိုစုဆောင်းပြီးတော့ ဆုံးဖြတ်ဆောင်ရွက်တဲ့အပိုင်းမှာလေအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်အဲ့တော့ခွဲစည်းပုံအခြေခံဥပဒေအကျတဲ့နဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်အားဖြင့်ဒါကြွေးကောက်ပွဲကတိကောက်ပွဲထဲမှာပါတဲ့အတွက်ကြောင့်မလို့မချင်းမနေတော့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဒါပေမဲ့ကျွန်တော်မြင်တာတော့ခွဲစည်းပုံအခြေခံဥပဒေကိုနည်းနည်းများချင်းအချက်ချင်းပြင်ပြရမယ်ကြုံးပြရမယ်ဆိုတ Tauro, Pidu Luru Jarema, no Anaya Padiao, Suya or Lutoao, and Yen Pini would do a body. No, any chat they would Joe Ramu, Senna Yama, Tanomi Ache, Suya or Luto, a camera or Tama Lanagan to a city or no, any party or no Japan to a city or our power video, and he may soon be a Kisha video, some of you at the Luciano Yamada. Unless he any Suya ma. Adika lu an ni le lu chano mye na naw chu ga ro a nan nei ni party ri ne a ho thit twe sat san mi lo pu maw lou saung mu pa pai ma a nya ji a nei le lu myin ma le nan nei ni party ri a tan lo na naw mu lu a ba le tu lu ye a myin ni tabor da ri lu do ko le tu di phit si ma tu di phit si do tu na taw mi lo san sit saung ywe nai mu lu pat de lu chano ro a lu myin ma ya
okay jesus ba khmyar
ကျွန်တော်တို့ပါတီရဲ့အလုံဆောင်ချက်တွေလည်းအများကြီးပါတယ်အခုဆိုရင်ကျွန်တော်တို့ပါတီရဲ့အလုံဆောင်ချက်တွေကကိုယ်စားလှယ်ကြီးပဲအကူအညီရတယ်ပြည်သူတွေတွားနေတဲ့ဒီမိုကရေစီလမ်းကြောင်းဆိုရင်အသိပညာပေးမှာတော်တော်ရန်နေနေပါတယ်စီလုံးမှုတွေလည်းရန်ကြာဆင်းလာပါတယ်။ဘာကြောင့်လဲဆိုတော့လော့တော်ကိုယ်စားလှယ်ကြီးပဲအကူအညီရတယ်လော့တော်ကိုယ်စားလှယ်ကြီးပဲဒီမိုကရေစီကိုမတော်နိုင်ပါဘူး။ဒီသူ
တော့မှာမချခင်မှာဆိုလည်းဒီဈာပြယူကောက်ပွဲလောက်ပါတော့မယ်ဆိုတော့ဟိုနေရာတက်ရမြစားမဟုတ်တဲ့လွတ်တော်ထဲမှာအများစုဖြစ်တဲ့အနေအနေနဲ့တော့စိုးရိမ်စရာမဟုတ်ပါဘူးဒါပေမဲ့ဟိုလက်ရှိအစိုးရကသွားနေတဲ့နှုံသွားနေတဲ့မူဝါဒအတိုင်းဆိုရင်အနေဒီအစိုးရအတွက်ကရှေ့လားလာနေနဲ့နောက်ဟို၄နှစ်ရွေးကောက်ပွဲအတွက်ကအလားလာကောင်းနိုင်မှာမလားကိုအောင်သူကြီးအမြင်အရင်ဆွေးနွေးပါခင်ဗျ
Okay. So NLD အနေနဲ့ကတော့ဒီပြည်သူလူထုပေါ့နော်တာမန်အောက်ခြေပြည်သူအများကြီးမှာတော့ဟိုထောက်ခံမှုရှိနေတော့မှာပဲဆိုတော့ဒါပေမဲ့ဒီထက်ပိုပြီးတော့ကျွန်တော်တို့ဆွမ်းဆောင်မှုပြဖို့လိုပါတယ်ဆိုတော့ဒီမှာဒါမှပဲကျွန်တော်တို့တိုင်းပြည်ရဲ့ဟိုဖွံ့ဖြိုးရေးနဲ့ရေရှည်တည်ငြိမ်မှုအတွက်ဖြစ်နိုင်မှာပါဆိုတော့အဲ့တော့ဒါဖြစ်နေလဲဆိုတော့အခုအနေထားမှာတခုခုပြောလိုက်လို့ရှိရင်အများစုကနှစ်ထောင်ရှစ် ှိ NLD အစိုးရကဒီထက်ပွင့်လင်းမြင်တာလုပ်လို့မရဘူးလားပေါ့လက်ရှိ NLD အစိုးရရဲ့ခေါင်းဆောင်တွေကလာစင်မိကုံပြောတာမျိုးရှင်းပြတာမျိုးလုပ်လို့မရဘူးလားဒါတည်းကကျွန်တော်ထင်တယ်2008ဖွဲ့စည်းပုံနဲ့မဆိုင်လောက်ဘူးထင်ပါတယ်နောက်တစ်ခုကတော့ဆိုင်းဒီရဲ့စီးပွားရေးကိုဦးစားပေးလုပ်တဲ့ကိစ္စမျိုးကလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကနေဟိုကင်းလွတ်တဲ့ကိစ္စမျိုးရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်မြင်တာကတော့ခုနတစ်ယောက်လည်းဆွေးနွေးသွားပါတယ်ဒီမိုကရေစီမြင့်တင်ထွန်းကားရေးကိစ္စကဒါကဒီတက်မတော်နဲ့လည်းဘာမှဒါနကောစားဖြစ်စရာမလိုပဲနဲ့ကိုယ့်ဘာသာကိုယ်တိုင်းပြည်ပေါ်မှာဒီမိုကရေစီထွန်းကားဖို့လုပ်နိုင်တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒါမျိုးတွေကိုကျွန်တော်တို့ဟိုဦးစားပေးလုပ်တင်တယ်လို့မြင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့နိုင်ငံရေးကျင်းစားတဲ့ကိစ္စပါခုနပဲကျွန်တော်စရင်ကိုပြန်ကြည့်တော့ဒီကျွန်တော်တို့2018 February စရင်အထိပေါ့နော်အဲ့ဒါဆိုလို့ရှိရင် AAPP လို့ခေါ်တဲ့ဒီနိုင်ငံရေးအကျဉ်းသားအကူအညီဆောက်ရှောက်ရေးအသင်းကပြောလာတာကျွန်တော်တို့ဒီမှာနိုင်ငံရေးကိစ္စတွေကြောင့်ဖန်ဆီးခံရတဲ့သူ292ယောက်ရှိပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အစိုးရအနေနဲ့ဟိုလွှတ်လွှတ်ထားဖို့မသင့်ဘူးလွှတ်ပေးတဲ့လူတွေလွှတ်ပေးတယ်မှာလည်းအမှုဆွဲဆိုပြီးတော့ရင်ဆိုင်ရတဲ့ကိစ္စတွေလည်းအမှုပိတ်ပေးတာတွေစသဖြင့်ဒါတွေကအများဆုံးလုပ်နေတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီနိုင်ငံရေးအစိုးရဖြစ်တဲ့ဒီမိုကရေစီဥတည်တဲ့အစိုးရဖြစ်တဲ့ဆိုလို့ရှိရင်ဒီကိစ္စတွေကလုပ်ကိုလုပ်ပေးရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
โอเคကျွန်တော်တို့ဟိုအချိန်ကတော့စက္ကန့်30လောက်ရှိပါသေးတယ်ဒေါက်တာရန်မျိုးသွင်းကိုလည်းအချိန်ရောကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ NLD အနေနဲ့ရှေ့မှာဘလို့ viewer တွေနဲ့အခက်အခဲတွေကိုကြော်လွှားတင်တယ်လို့မြင်တယ်လားခင်ဗျာ
အဲကျွန်တော်မြင်တာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီဒေါက်တာဆုချီပေါ်မှာလူလူရဲ့ထောက်ခံမှုယုံကြည်မှုเนาะချောင်းမလို့ရွေးချယ်စရာမရှိလို့ဆက်ပြီးထောက်ခံနေရတဲ့ဆိုတဲ့အပေါ်မှာเนาะတာယာနေလို့မဖြစ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါနဲ့လေးနေအတွင်းမှာတော့ကိုယ့်ရဲ့အားနည်းချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုအမြန်ဆုံးတည်အောင်လုပ်ပြီးတော့အမြန်ဆုံးပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဟုတ
်ကဲ့။
နောက်တစ်ချက်ကတော့အားနည်းနိုင်ငံမှုတိုက်ချက်ရေးကိုထိထိရောရောဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့တိုက်တွန်းချက
်ပါ။ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်အားလုံးနဲ့ဆုမချီးမြှောက်ပါမယ်နော
်။ကောင်းလင်းတင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကျမတို့ VOE မြန်မာပိုင်းကနေဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညမှာတင်ဆက်ပေးနေပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချစ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။ကိုစောဝင်းလိုင်ကပြောပြမှာပါရှင်။
ဒီနိုင်ငံအတွင်းကမိုဆူမျိုးကို IS Islamic စစ်သွေးကြွတွေလက်ကနေပြန်လည်သိမ်းပိုက်နိုင်ရေးအတွက်အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကလေကြောင်းစစ်ဆင်ရေးတွေပြုလုပ်နေတာမှာလူပေါင်း100ကျော်သေဆုံးသွားတယ်လို့မြင်းမြင်းတက်တီတွေကပြောပါတယ်။လေကြောင်းတိုက်ခတ်မှုတွေပြုလုပ်နေတယ်ဆိုတာကိုအမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေကလည်းစနေနေ့မှာအတည်ပြုပြောဆိုကြပါတယ်။ဘယ်လာရုစ်နိုင်ငံမင်းစ်မျိုးမှာတားမြစ်ထားတဲ့ကြားကချစ်တဲ့ဆန္ဒပြပွဲတွေဆက်လုပ်ဖို့ကြိုးစားသူတွေကိုအထူးကရုဏာနေနေရဲတွေကစနေနေ့မနေ့တုန်းကလူစုခွဲနေနေခဲ့ပြီးလူရနဲ့ချီကိုဖန်ဆီးထင်တင်ခဲ့ပါတယ်ဖန်ဆီးခံရသူတွေလည်းရဲတွေကရိုက်နေပြီးသူတို့အတွက်အရေးပေါ်ကုသမှုလိုအပ်နေတယ်လို့လူအခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေကပြောပါတယ်ဖန်ခံရသူတွေထဲမှာသတင်းတောက်10ယောက်လည်းအ ਨੇ ဆုံးပါဝင်တယ်လို့ဆိုပါတယ်လက်စီမီချွေတာရေးအတွက်ယူရပြုလုပ်တဲ့အတ္တအဝါခေါ်ကဘာမီအတွက်တနာရီအထိမ်းမှအခမ်းအနားမှာမြန်မာနိုင်ငံကလည်းပထမဆုံးအကြိမ်ဖြစ်စနေနေ့ညကပါဝင်ဆင်နွှဲကြတာမှာရန်ကုန်မြို့မှာရှိတဲ့နိုင်ငံရဲ့အထင်ရှားဆုံးရွှေဒဂုံစည်တီတော်ကြီးမှာထောင်နဲ့ချီတဲ့စီမီတွေထွန်းညိပူဇော်ခဲ့ကြပါတယ်။ထွန်းညိလိုက်တဲ့စီမီရောင်တွေဟာတင်ကုတ်တရာကုန်းမြေပေါ်မှာရှိတဲ့တက်တန်းအဖြစ်နှစ်ပေါင်း2600ကျော်ပြီးရှိတဲ့ရွှေဒဂုံစည်တီတော်ကနေရောင်များဟပ်ပြီးကောင်းကင်ကိုပါလင်းထိန်သွားစေတယ်လို့ဆိုပါတယ်။ဒီခန္ဓာကိုတော့ WWF ကမ္ဘာတော်ရန်တိရစ္ဆာန်များရောင်မုံငွေအဖွဲ့ကနဲ့မြန်မာဥရိယာတိပြောင်းလဲမှုဆိုင်ရာညွန်ပေါင်းအဖွဲ့တို့ကနေဥဆောင်ပြုလုပ်ခဲ့ကြတာဖြစ်ပါတယ
်။ကိုစောဝင်းလိုက်ပါရှင်။တရင်ချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့စီစဉ်ထုတ်လို့ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ဝင်နားဆင်ခဲ့ကြတဲ့ကဘာတလားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျွန်မအင်ဂျင်နိုင်ပါရှင်လန်းချမ်းမြေကြပါစေရှင
်
This program has come to you from the Voice of America, Washington.